မြန်မာနိုင်ငံမှာစစ်တပ်ကအနာသိန်းနဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကဖမ်းဆီးတင်သွင်းခံထားရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပေါ်တင်ထားတဲ့အမှုငါးမှုရှိသွားပြီလို့ဥပဒေအကျိုးဆောင်ရှင်းနေကြီးဥက္ကမောင်စောက VOA ကိုပြောပါတယ
်။ဒီဒီမှာ၄မှုအရင်ကတပ်ပုံပေါ့နော်။ဒီဒီမှာ၄မှုကတော့သဘောဘေးရန်ကြီးစီမံခန့်ခွဲရေးဥပဒေပုံမှန်25လက်ကပုဂ္ဂိုလ်ပြည်တော်ဥပဒေပုံမှန်ရှိတယ်။အဲဆက်တွေ့ဥပဒေပုံမှန်60ခုနောက်ကရာဇဝတ်ကြီးအပေါ်မှာ905ပါကိုရပါအဲ့ဒါကဆောင်းလမ်းကြီးနေပြီးတော့မှာနေပြီးနောက်ကရန်ကုန်အရှိတိုင်းဆိုင်ရာဒီအရုံမှာတော့ official စီးကြည့်လိုက်တယ်ဟဲ့နော်သူကရှုဝဲချက်ညာအဲ့ဒီဒီပုံမှာ3 8 8
တောင်ဆန်းစုကြည်သူမရဲ့စီးပွားရေးကြံပေးရှောင်းတန်းနဲ့တခြားဝင်ကြီး3ဦးတို့အပေါ်ဆွဲချက်တင်လိုက်တာဖြစ်ပေမဲ့ဝင်ကြီး3ဦးဟာဘယ်သူတွေဖြစ်တယ်ဆိုတာတော့မသိရသေးပါဘူး။တောင်ဆန်းစုကြည်နဲ့သမရဦးမင်းတို့ကိုလက်ရှိအပြစ်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုပြောပြခွင့်မရသေးတဲ့အတွက်သူတို့အနေနဲ့တိထားပုံမရသေးဘူးလို့လည်းရှင်းနေတွေကပြောပါတယ်။တောင်ဆန်းစုကြည်အနေနဲ့ဒေါ်လာနဲ့ရွှေတွေလက်ခံရယူခဲ့တဲ့ဆိုပြီးအခရီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေကြောင်းလည်းစစ်တပ်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာပြောဆိုထားပါတယ်။မနေ့ကတော့ဒေါက်ဆန်းစုကြည်ဟာကျမရေးကောင်းမှုရတယ်လို့သူမနဲ့ဗီဒီယိုကတစ်ဆင့်တွေ့ဆုံခွင့်ရခဲ့တဲ့အကျိုးဆောင်ရှင်နေဒေါ်မင်းမင်းဆိုးရဲ့ပြောကြားချက်ကိုကောက်ကပြီးအကျိုးဆောင်ရှင်နေအဖွဲ့ဝင်ရှင်နေကြီးဥက္ကမောင်စောကပြောပါတယ်ဒေါက်ဆန်းစုကြည်ရဲ့အမှုကတော့လာမယ့်ဧပြီလ10ရက်နေ့မှာထပ်မံကြားနာမှာဖြစ်ပါတယ်ခင်ဗျ